မြန်မာစိုးရကဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်အရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလေးလေးနက်နက်စုံစမ်းစစ်ဆေးဖို့ဆန္ဒမရှိကြောင်းအထင်ရှားတွေ့ရတဲ့အတွက်ဒီကော်မရှင်ကိုဖျက်ဆီးတင်ကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကမနေ့ကတောင်းဆိုလိုက်ပါတယ်အတောင်းဆုံးကိုဆက်ပြီးနှားဆင်ပါရှင်ရိုဟင်ဂျာတွေပေါ်ဖိနှိပ်တဲ့ပြင်းထန်လာတဲ့လူခွေရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့နိုင်ငံတကာတန်တမန်ဟောင်းနှစ်ဦးပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကမျက်မျှတတစုံစမ်းစစ်ဆေးနိုင်ဖို့နိုင်ငံတကာအတိုင်းပိုင်းဘက်ကအရင်ကမျှော်လင့်ချက်တွေရှိခဲ့တာပါ။ဒါပေမဲ့ကုလသမဂ္ဂကကြဲကြဲပြန့်ပြန့်ပြုစုထားတဲ့အထောက်အထားချက်လက်တွေကိုတော့ဒီကော်မရှင်အနေနဲ့လက်ခံစဉ်းစားခြင်းမရှိတဲ့အတွက်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မလိုလားဘူးဆိုတာအထင်ရှားတွေ့မြင်ရတယ်လို့ HRW အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် Unfortunately the chairwoman Mrs. Manolo the Filipino former deputy foreign minister has said that after 4 months
ကမ္ဘာကောင်းကြော်ရဲ့ဥပဒေပြတဲ့ဆလပိုင်ဒုတိယနိုင်ငံရေးဝန်ကြီးဟောင်း Miss Manalo အနေနဲ့ပြောသွားတာကသူတို့ကော်မရှင်ဖွဲ့ပြီးလေးလာကြတဲ့အထိခိုင်မာတဲ့အချက်အလက်တွေကိုမတွေ့ရသေးဘူးလို့ဆိုပါတယ်။ဒီပြောဆိုချက်ဟာအတိအပဲလုံးဝမရှိပါဘူး။ကုလသမဂ္ဂကထုတ်ပြန်ထားတဲ့စာမျက်နှာ400ပါတဲ့အစီရင်ခံစာမှာဆိုရင်လူတွေကိုဘလို့ညှဉ်းပန်းနှိပ်စက်တပ်ဖြတ်တယ်လဲ၊အတင်းအဓမ္မပြုကျင့်တယ်လဲ၊နောက်ရွာတွေကိုမိရှို့တာ၊အတင်းအကျပ်မောင်းထုတ်တာ၊စာရတွေကိုအထောက်ထားတွေနဲ့ဖော်ပြထားပါတယ်။HRW ဆိုရင်လည်းအစီရင်ခံစာအတော်များများထုတ်ပြန်ခဲ့သလို AI နိုင်ငံတကာလူမျိုးချမ်းသာကွင်းအဖွဲ့နဲ့အမေရိကန်နိုင်ငံရဲ့ဌာနတွေရဲ့ကြီးမားကျယ်ပြန့်လာတဲ့အစီရင်ခံစာတွေလည်းရှိနေပါတယ်။တခြားအဖွဲ့အစည်းတွေထုတ်ပြန်တဲ့ဒါဇင်နဲ့ချီတဲ့အစီရင်ခံစာတွေလည်းရှိနေပါတယ်။ဒါပေမဲ့ကော်မရှင်ဥက္ကဋ္ဌကသူ့အနေနဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အထောက်အထားမတွေ့ရဘူးလို့ပြောဆိုနေတာဟာဒီကိစ္စကိုအလေးနဲ့မရှိဘူးဆိုတာထင်ရှားပါတယ်။ဒါတော့သူဥဆောင်တဲ့ကော်မရှင်အနေနဲ့လည်းဆွဆွဲချက်တွေကိုအလေးနဲ့ထားမှာမဟုတ်ပါဘူး။
ဖိလစ်ပိုင်ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းတမ်မတ်ကြီးရိုဆာရီယိုမန်နလိုဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ရခိုင်ပြည်နယ်အရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကနေဒီဇင်ဘာလ12ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူတို့ကော်မရှင်အနေနဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်ခိုင်မာတဲ့အထောက်အထားတွေအခုချိန်အထိမတွေ့ရသေးဘူးလို့မစ်မန်နလိုကသတင်းတောက်တွေကိုအခုလိုပြောပါတယ
်Alleged complaints to the international community and the formal release of the young talk of the Rumine, the Rumine Nepal, the Rumine, Susie, Rosie, Kodaka, Kinawa, Raima, Kutia, the Rumine, the Rumine, the Rumine, the Rumine, the Rumine, the Rumine,
အခုလိုမြန်မာကော်မရှင်ဘက်ကလူခွင့်ရေးချိုးဖောက်မှုတွေကိုအသေးချာစုံစမ်းစစ်ဆေးလို့စိတ်မရှိတဲ့အတွက်ဒီကော်မရှင်ကနေတနစ်ကြာပြုစုမဲ့တွေးရှိချက်အစီရင်ခံစာကိုလုံခြုံရေးကောင်စီအနေနဲ့အချိန်ယူစောင့်နေတော့ပဲ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းတင်ကြောင်း Brett Adams ကပြောပါတယ
် And so we're trying to explain to those members of the Security Council
ဒီကော်မရှင်ရဲ့စုံစမ်းမှုတွေကိုအယုံကြည်မရှိတဲ့လို့သူတို့ရဲ့အစီရင်ခံစာကိုလည်းစောင့်နေဖို့မလိုအပ်ကြောင်းလုံခြုံရေးကောင်စီနဲ့လူခွင့်ရေးကောင်စီအဖွဲ့ဝင်တွေတခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကျွန်တော်တို့ရှင်းပြနေပါတယ
်။လက်ရှိလုံခြုံရေးကောင်စီဘက်ကတော့ရိုဟင်ဂျာပြည်ထောင်စုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူဒဏ်ခတ်မှုတွေလုပ်ဖို့စဉ်းစားနေပြီးအမြဲတမ်းဖွဲ့ဝင်တည်တည်နိုင်ငံရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားဘဲပြန်လည်လက်ခံဖို့နဲ့လူခွင့်ရေးချိုးဖောက်သူတွေကိုအရေးယူနိုင်ဖို့ရည်ရွယ်တဲ့အချက်တွေတာဝန်ကြောင်းတရားပါရရှင်